ရဲ့ပိုင်းအတွင်းပြည်သူတွေစိတ်ဝင်စားဆုံးသတင်းကတော့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းကြီးအကြောင်းပါ။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးမှာဝန်ကြီးချုပ်ဦးမြင့်စေကိုစားရန်ကုန်မြို့သစ်စီမံကိန်းကိစ္စမြို့တော်ဝန်ဦးလှမြင့်ကသဝန်လွှာဖတ်ကြားခဲ့ပါတယ်။သဝန်လွှာထဲမှာအစိုးရအဖွဲ့အနေနဲ့ရန်ကုန်မြို့သစ်စီမံကိန်းတစ်ခုလျှို့ဝှက်စီစဉ်ပြီးဖြစ်တဲ့အကြောင်းစုစုပေါင်းဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံလုပ်ကိုင်ရမယ်အဲ့ဒီစီမံကိန်းကိုမြန်မာစီရနာမြို့သစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပေါ်ဖို့ရွေးချယ်ထားပြီးဖြစ်တဲ့အကြောင်းတွေပါဝင်ပါတယ်။ဒီသဝန်လွှာတင်ပြမှုကိုတိုင်းလွှတ်တော်အမတ်တွေအံ့ဩကြသလိုအတင်းကိုကြားသိရတဲ့ပြည်သူတွေလည်းအံ့ဩကြပါတယ်။နောက်ပိုင်းဒီကိစ္စပြည်တွင်းသတင်းမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုကိုကြုံရပါတော့တယ်။သတင်းမီဒီယာတွေအဓိကဝေဖန်ထောက်ပြခဲ့တဲ့ကိစ္စကတော့ဒေါ်လာ15ဘီလီယံလောက်ရင်းနှီးမြှုပ်နှံမဲ့ကိစ္စဘယ်သူမှမသိတဲ့ကုမ္ပဏီတစ်ခုကိုတိတိကျကျလုပ်ပိုင်ခွင့်ပေးလိုက်တဲ့ကိစ္စပါ။တပတ်လုံးလုံးမီဒီယာတွေရဲ့ပြင်းထန်တဲ့ဝေဖန်မှုပေါ်ထွက်လာပြီးနောက်အောက်ဂုလ28ရက်ညမှာတော့ကြံကြဲရေးဝန်ကြီးဌာနဝက်ဘ်ဆိုက်ကတဖြင့်ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့သတင်းထုတ်ပြန်ချက်ဆိုတာထွက်ပေါ်လာပါတယ်။ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ရန်ကုန်မြို့သစ်စီမံကိန်းဆိုတာဘာပါလဲ။သူတို့ဘယ်လိုကြံစီခဲ့ရသလဲ။မီဒီယာတွေရဲ့ဝေဖန်မှုထွက်ပေါ်လာပြီးနောက်ရန်ကုန်တိုင်းအစိုးရအဖွဲ့ဘယ်လိုခြေလှမ်းပြန်ပြင်သလဲ။ဘာတွေဖြစ်ဖြစ်သလဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
လွှတ်တော်ထဲမှာမြို့တော်ဝင်ဦးလှမြင့်တင်ပြခဲ့တာကိုအချင်းချင်းပြန်ပြောရရင်စီမံကိန်းတည်နေရာဟာရန်ကုန်မြို့ရဲ့အနောက်ဘက်ပန်းလိုင်မြင့်နဲ့တွန်တေးတူမြောင်ကြားလှိုင်မြင့်နဲ့လှိုင်တာယာတွန်တေးကားလန်းကြားကမြေအေက3000ဝန်းကျင်ပေါ်မှာရထားတယ်လို့ဆိုပါတယ်။အဲ့ဒီစီမံကိန်းကိုမြမစေနာမြို့တစ်အများပိုင်းကုမ္ပဏီကတာဝန်ယူအကောင့်ထဲပေါ်မယ်ရင်းနှီးမြှုပ်နှံမှုပမာဏ7ဘီလီယံ9000နဲ့အမေရိကန်ဒေါ်လာ10ဘီလီယံရှိမယ်စီမံကိန်းထဲမှာမြို့ပြအခြေခံအဆောက်အုံတွေအပါအဝင်6လမ်းသွာမြစ်ကူးတံတား5ဆင်းပါမယ်လို့ဆိုထားပါတယ်။မြို့တော်ဝင်ဦးလာမြင့်ကဒီကိစ္စအသေးစိတ်ပြောမသွားပေမဲ့ဒီစီမံကိန်းရဲ့စီးပွားရေးပုံသဏ္ဍာန်ဟာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီကမြို့ပြအင်္ဂါရက်နဲ့ညီတဲ့အခြေခံအဆောက်အုံတွေဖြစ်တဲ့လမ်းတံတား၊လျှက်စစ်ရေပန်းချံကစားကွင်းအစရှိတာတွေလုပ်မယ်။ဒါ့အပြင်အစိုးပြုထားတဲ့အခြားမိဘမဲ့ကလေးစာတင်ကြောင်းတစ်ခုဘိုးဘွားရိတ်တာတခုစတာတွေအကောင့်ထဲပေါ်မယ်လို့ဆိုထားပါတယ်။ဒါကကုမ္ပဏီဘက်ကရင်းနှီးမြှုပ်နှံစိုက်ထုတ်ရမယ့်အပိုင်းမှာပြီးရင်တော့ကျန်တဲ့မြေခွက်တွေမှာအကောင့်ထဲပေါ်မာတွေကိုစီမံကိန်းနဲ့ပါတဲ့အပိုင်းအလိုက်ပြန်ပြီးလက်ခွဲရောင်းစားငွေပြန်ရှာအမြတ်ပြန်ရအောင်လုပ်မဲ့စီမံကိန်းမျိုးဖြစ်ပါတယ်။ဟိုတယ်ရီစတိုးဆိုင်ကုန်စုံဆိုင်ကြီးတွေကားဂိတ်တွေလူနေတိုက်ခန်းတွေတံပိုးနဲ့အိမ်ယာတွေရုံးကန်းတွေစိတ်ကန်းတွေအစရှိသဖြင့်ဖြစ်ပါတယ်။လွယ်လွယ်ပြောရရင်မြေခွက်ဖို့မြေပြန်ရောင်းစားဆိုတဲ့စီမံကိန်းမျိုးပါ
။ဒီစီမံကိန်းနဲ့ပတ်သက်ပြီးရန်ကုန်မြို့ကစီမံကိန်းတစ်ခုလိုအပ်တယ်ဆိုတာဘယ်နေရာမှာအကောင့်ထဲပေါ်မယ်ဆိုတာနဲ့ပတ်သက်ပြီးဘယ်သူမှအငြင်းမပွားကြပါဘူး။လိုအပ်တဲ့အချိန်နေလိုအပ်တဲ့နေရာမှာလုပ်တယ်လို့ပဲသဘောထားကြပါတယ်။ဒါပေမဲ့ဘယ်လောက်ကြီးမားတဲ့စီမံကိန်းကြီးတစ်ခုဘယ်သူမှမသိတဲ့မြမစီရင်နာမြို့သစ်အများပိုင်းကုမ္ပဏီကိုတိတ်ဆိတ်လုပ်ပိုင်ခွင့်ပေးလိုက်တယ်ဆိုတဲ့ကိစ္စကိုတော့မေးဖို့ထုတ်ကြပါတယ်ဘလို့နဲ့မီဒီယာတွေကအဲ့ဒီကုမ္ပဏီဘလို့ကုမ္ပဏီဖြစ်တယ်ဘသူဥဆောင်တယ်ဗမာခြေစိုက်တယ်အစရှိသဖြင့်စုံစမ်းကြပါတော့တယ်စုံစမ်းဖော်ထုတ်ချက်တွေရအလွန်လွန်ကြီးမားတဲ့စီမံကိန်းကြီးကိုကောင်တယ်ပေါ်မဲ့ကုမ္ပဏီရဲ့လိပ်စာဟာရွှေပြည်သာမြို့ကမှဖြစ်နေပါတယ်ကုမ္ပဏီမှတ်ပုံတင်စည်းကလိပ်စာတိုင်းသွားကြည့်တော့ဘာယုံကမှမရှိပါဘူးမှတ်တမ်းဖော်ပြချက်အရကုမ္ပဏီရဲ့မတ်တီရင်းနှီးငွေကစက်ပန်း1000ဖြစ်ပြီးကနဦးထဲဝင်ငွေကစက်ပန်း80ပဲရှိတယ်လို့သိရပါတယ်။အလွန်နည်းတဲ့ငွေပမာဏပါ။ဒရိုက်တာကတော့ဥသက်ဥဆိုသူဖြစ်ပြီးမီဒီယာတွေမေးသမျှဘာမှမဖြေပါဘူး။ရန်ကုန်တိုင်းအစိုးရညွှန်ကြားရေးမှူးအောင်ကျော်စိုးကတော့ဒီစီမံကိန်းကုမ္ပဏီတစ်ခုကိုလုပ်ပိုင်ခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတော်ဘက်ကဘာအကျိုးမျက်မှောက်မရဘူးလို့ဆိုပါတယ်
။သတင်းမီဒီယာတွေနဲ့ပြည်သူတွေအဓိကစိတ်ဝင်စားတာကဒီစီမံကိန်းကြီးထဲမှာဘယ်သူတွေရင်းနှီးမြှုပ်နှံခွင့်ရကြမလဲဆိုတာပါ။ရန်ကုန်တိုင်းတင်ငန်းကျွအမတ်ဦးကျော်ကတော့ဒီစီမံကိန်းအကောင့်ထဲပေါ်မဲ့ကုမ္ပဏီထဲမှာဝင်ကြီးချုပ်ဦးမြင့်စွေရဲ့သားမြို့တော်ဝင်ဦးလာမြင့်ရဲ့သားအရင်ဒုသမရတီဟသူရတေအောင်မြင့်ဦးရဲ့သားတွေပါဝင်တယ်လို့ဆွဆွဲပြောဆိုပါရတယ်။သတင်းမီဒီယာတချို့ကတော့ဝင်ကြီးချုပ်ဦးမြင့်စွေနဲ့ရင်းနှီးတဲ့တရုတ်စီးပွားရေးသမားတွေပါဝင်နေတယ်ဆိုပြီးဆွဆွဲကြပါရတယ်။ဒီလိုဆွဆွဲပြောဆိုတာတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရဖွဲ့ဘက်ကတော့ဘာမှဖြေရှင်းတာမလုပ်နိုင်ခဲ့ကြပါဘူး။ဩဂုတ်လ28ရက်နေ့ညမှသာ ရန်ကုန်မြို့သစ်စီမံကိန်းတရင်ထုတ်ပြန်ချက်ဆိုတာထုတ်ပြန်ပြီးမကြာမီအချိန်ကာလအတွင်းပွင့်လင်းမြင်သာစွာဖြင့်ရန်ကုန်မြို့သစ်စီမံကိန်းတင်ဒါခေါ်ယူခြင်းကိုဆောင်ရွက်သွားမည်ဖြစ်ပါကြောင်းနှင့်အလုံးပူးပေါင်းပါဝင်နိုင်တဲ့အခွင့်အလမ်းတွေကိုဖန်တီးသွားမည်ဖြစ်ပါကြောင်းအတိပေးတင်ပြအပ်ပါသည်ဆိုပြီးဖော်ပြခဲ့ပါသည်ကုမ္ပဏီတစ်ခုကိုလက်သိပ်ထိုးလုပ်ပိုင်ခွင့်ပေးတဲ့ကိစ္စမဖြေရှင်းတော့ဘဲပွင့်လင်းမြင်သာမှုရှိရှိတင်ဒါခေါ်တော့မယ်လို့ပြင်ဆင်ကြေညာလိုက်တာဖြစ်ပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဒီစီမံကိန်းကြီးအလွန်ကြီးမားပါတယ်။ဒီအတွက်နေရုံကြီးဆိုင်ရာကိစ္စလွှတ်တော်ထဲမှာဆွေးနွေးပြီးဥပဒေပြုပေးဖို့လိုပါတယ်။စီမံကိန်းပမာဏဟာဟန်တာဝီဘီဘီဆိုင်ရာလေစိတ်ကြောက်ဖြူထူးစီးပွားရေးဇုန်နဲ့နိုင်ငံတကာဆက်သွယ်ရေးအော်ပရေတာခေါ်တဲ့လုပ်ငန်းပမာဏထက်တောင်ကြီးမားနေတဲ့အတွက်ဒီနာရွေးချယ်ရေးအကြံပေးကုမ္ပဏီကိုအရင်ရွေးချယ်ခေါ်ယူဖို့လိုပါတယ်။အဲဒီအကြံပေးကုမ္ပဏီကမှတကယ်စီမံကိန်းပေါ်ဆောင်မဲ့ပြည်ရင်းပြည်ပကုမ္ပဏီတွေကိုစီကံကြဖွင့်လင်းမြင်သာမှုရှိရှိရွေးချယ်သင့်မှာကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။